စီရဲတဲမှာနေတဲ့ရခိုင်ပြည်နယ်မှာတမတော်ရင်တန်းတစ်ခုကိုဒီသတင်းပါစောပိုင်းမှာပဲအေးရခိုင်လက်နက်ကန်အဖွဲ့ကနေခြုံကူတိုက်ခိုက်ပြီးနောက်ဒီကနေ့ထိတိုက်ပွဲဆက်လက်ပြင်းထန်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာဒဏ္ဍာစစ်တေရရှိသူကိုတင်ဆောင်လာတဲ့တမတော်ရင်တန်းတနင်္လာနေ့တုန်းကတိုက်ခတ်ခံရပြီးနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပါတယ်မင်းပြမြို့နယ်ဖားပြော်ကြီးရွာရခိုင်ရွာနဲ့ဖားပြော်ချင်းရွာဘက်မှာဒီမနေ့ပိုင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေကြောင်းဖားပြော်ရွာသားဦးသိန်းအောင်ကပြောပါတယ
်အခုတိုက်ပွဲတွေချင်းရွာထဲမှာလည်းဖြစ်တယ်ဟိုရခိုင်ရွာထဲမှာလည်းဖြစ်နေတယ်ကျွန်တော်ရွာထဲမှာလည်းဖားပြော်ရွာပြတ်ခင်နေတယ်ဟိုဆင်းနိုင်ခွေးလောက်ရွာသားဖြစ်နေတာသာသာတွေကမရှိတော့ဘူ
းဒီကနေ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေးရခိုင်ဒုခကလည်းအတည်ပြုပြောပါတယ်
ဒီနေ့မှလည်းပဲဒီမင်းပြမျိုးနယ်ဟိမှာအဲ့ဒီည21ရက်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာမြန်မာစစ်တပ်ဘက်ကထားပြီးတော့အင်အားဖြည့်ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေကတော့ထားပြီးတော့ဖြစ်နေတယ်လို့သိရတယ်ဗ
ျလက်ရှိမင်းပြမျိုးနယ်ဖားပြော်ရွာဘက်မှာရခိုင်လက်နက်ကိုင်အဖွဲ့တွေတာလုံးအင်အားနဲ့တပ်ဖြတ်နေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်မင်းမြမြို့နယ်ရမောင်တရားနဲ့ကန်းနီရမ်းမှာဒေနန္ဒာအရာရှိစစ်တွေစီးနှင်းလာတဲ့စစ်ရင်တန်းကိုတနင်္လာနေ့ညမှာအေရခိုင်လက်နက်ကန်အဖွဲ့ကနေပြစ်ခတ်တိုက်ခတ်ခဲ့တယ်လို့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။အဲ့ဒီမှာတင်နန်းဗားရီတွားပို့တဲ့ကားလို့ကျွန်တော်သိရတယ်။ကျွန်တော်စီကကြာဆုံးတာကိုထိခိုက်ခံရတာရောရှိတယ်ဗျ။ဒီလမ်းပေးရနေတော့သွားကြတယ်ချုံကိုတိုက်ခိုက်တဲ့ဟာပဲရှိပါတယ်ချုံကိုတိုက်ခိုက်တဲ့နေပေါ်ပါလေ
ချုံကိုတိုက်ခိုက်ခံရမှုတွင်ထိခိုက်ဒေဆုံမှုအတိအကျကိုတော့တမတော်ပြောခွင့်ရသူကမပြောပါဘူးဇူလိုင်လ20ရက်နေ့ည9နာရီချိန်မှာတောင်ဘိုးကေကျေးရွာနေတမတော်ရင်တန်းကိုအေဘက်ကနေရာ6နေရာမှာအလင်းငတ်ချောင်းမြောင်းပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမတော်ဘက်ကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့မင်းပြမြို့နယ်တွင်စစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဇူလိုင်လ20ရက်နေ့ည9နာရီလောက်မှာဒီစစ်စင်ရေးအထောက်အပံ့ဒီအင်အားဖြစ်တင်ဖို့ရှိတက်လာတဲ့ဒီအင်အား120လောက်ပါတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကား5စီးပါတဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီဖားပြိုရှင်းရွာနဲ့ဒီတောင်ပုတ်ကေရွာကြမှာဂျားပြဟန်တာတိုက်ခိုက်ခဲ့တာရှိတယ်ဗျ။ည9နာရီကနေ21ရက်နေ့မနေ့9နာရီလောက်ဒီစစ်ကူလာတဲ့မြန်မာစစ်တပ်တပ်တွေနဲ့တညာလုံးတိုက်ပွဲဖြစ်တာရှိတယ်။ဇူလိုင်လ21ရက်နေ့မှာလည်းပဲတနေ့လုံးနီးပါးတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့ဒီထိတွေ့တိုက်ခိုက်မှုတွေအတွင်းမှာမြန်မာစစ်တပ်ဘက်ကနေပြီးတော့တေဆုံးတာနဲ့ဒဏ်ရာရတာပေါင်းရင်60အထက်ရှိတယ်ဗျ။
တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တိကျအတည်ပြုလို့မရပါဘူး။ဇူလိုင်လ20ရက်နေ့ည9နာရီခန့်မှာဖားပြော်ချင်းရွာနီးအေအေနဲ့တမတော်တို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံမျိုးမီတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖားပြော်ချင်းရွာအုပ်ချုပ်ရေးမှူးဦးသွန်းအောင်ကျော်ကပြောပါရတယ်
။တိုက်ပွဲကညနေ5နာရီ3ခါဖြစ်နေတယ်။ရွာနဲ့တော့နေနေတော့ဝေးတယ်။ဒီရွာကမိုင်းကလေးတယောက်ကျတယ်လေ။နေနေကိုပိုရမင်းမင်းကလက်မခံဘူး။ညဘုပြောတယ်လေ။ညဘုမှာခုနကလည်းပြောတယ်လေ။ဟိုလက်နဲ့ရှိမှာကိုလက်နဲ့ရှိနေထိရတယ်။ရွာသေးမှာပေါ့
။လက်ရှိဖားပြော်ရွာဘက်မှာတမတော်ဘက်ကနေရာယူထားပြီးအေဘက်ကတော့ရွာနီးတောင်တန်းပေါ်မှာစင်အားဖြန့်ထားသလိုတိုက်ပွဲဆက်လက်ဖြစ်ပွားနိုင်တယ်လို့လဲရွာသားတွေကပြောပါတယ်။ဒီကနေ့မနေ့ဖက်မှာလည်းရတိတောင်မြို့နယ် CD ပြင်ကြေးွာဘက်မှာရဲစစ်ကြောင်းတစ်ခုပစ္စည်းပို့ရလမ်းကြောင်းမှာဘုံတလုံးပောက်ကွဲခဲ့ပြီးထိခိုက်မှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။တမတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်ကြတဲ့တမ်းမလောင်တပ်ဖွဲ့ DNLA မြန်မာမျိုးရဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကတပ်ဖွဲ့တို့ကတော့ FENCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဦးဆောင်လမ်းညွှန်မှုနဲ့လုံခြုံရေးအာမခံချက်ရှိမယ်ဆိုရင်ရှေးလထဲမှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကိုတက်ရောက်မယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။